မြန်မာနိုင်ငံမှာအလွန်ဆိုးရွားတဲ့ဒီကနေ့အခြေအနေဟာတိတ်ကိုစိတ်ပျက်စရာကောင်းလှတယ်လို့အမေရိကန်အောက်လွှတ်တော်နိုင်ငံရေးရာကော်မတီဥက္ကဋ္ဌ Ed Bryce ကဖေဖော်ဝါရီလ1ရက်ဗိုလ်ထူးနေ့ထုတ်ပြန်ချက်တစ်ခုမှာပြောလိုက်ပါတယ် Riders သတင်းတောက်တွေဖြစ်ကြတဲ့အဝါလုံးနဲ့ကြော်ဆိုးဦးတို့ကိုရဲရင်ပြီးလေးစားဝယ်ကောင်းသူတွေဖြစ်အများပြားကတည်ထားကြကြောင်းသူတို့ဟာသူတို့အလုပ်ကိုလုပ်ခဲ့တယ်ဆိုတဲ့အကြောင်းချက်တစ်ခုအတွေ့အတိအပင်မဲ့ဆွဲချက်တွေနဲ့ဆက်ပြီးအဖမ်းခံထားကြရတယ်လို့ Mr. Rice ကပြောပါတယ်ဗိုလ်ထူးနေ့တရားရုံးချိန်တွင်ကိုဝါလုံးနဲ့ကိုကြော်ဆိုးဦးတို့ရဲ့ရှင်နေဖြစ်သူကသူတို့တို့အာမခံရှောက်ထားတာကိုရန်ကုန်မြောက်ပိုင်းခံတရားရုံးကပယ်ချလိုက်တယ်ဆိုတဲ့သတင်းပေါ်အခြေခံပြီး Mr. Rice ကပြောထားတာပါကုလသမဂ္ဂတွင်မူကျော် Antonio Guterres ကလည်း Riders သတင်းထုတ်တွေပြန်လွှတ်လာရေးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တတ်နိုင်သမျှအားလုံးလှုပ်ဆောင်ဖို့တိုက်တွန်းလိုက်တဲ့အကြောင်းဂျာဇာပြည်နယ်ပုံမှန်သတင်းစာရှင်းလင်းပွဲတွင်တွင်မူကျော်ရဲ့ပြောခွင့်ရ Stephen Dujarric ကပြောသွားပါတယ် Mr. Rice ရဲ့ထုတ်ပြန်ချက်ထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူသေလောင်းတွေကိုအစုအဝေးနဲ့မြုပ်နှံထားတဲ့နောက်ထပ်နေရာ၅ခုရှိနေတာကိုအတည်ပြုနိုင်ပြီးဆိုတော့ AP သတင်းဌာနရဲ့သတင်းကိုကိုးကားဖော်ပြထားပါသေးတယ်။ဒါဟာမကြသေးခင်လတွေအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်နဲ့လုံခြုံရေးအဖွဲ့တွေကကျူးလွန်တဲ့မရေမတွက်နိုင်တဲ့တပ်ဖြတ်မှုတွေကတခုသာဖြစ်ကြောင်းလူမျိုးစုအလိုက်ရှင်းလင်းဖျက်ရှားမှုကိုရပ်ပြရမှာဖြစ်ကြောင်းကျူးလွန်သူတွေကိုလိုရက်ကိုတာဝန်ခံမှုရှိစေရေးအရေးယူလှုံ့ဆော်ဖို့အတွက် American Outlook ကတောင်းဆိုထားကြောင်း American ဆိုရရဲ့နောက်ဆက်တွဲလှုံ့ဆော်ချက်ကိုစောင့်မျှော်နေကြောင်းအောက်လူတော်နိုင်ငံရေးရာကော်မတီဥက္ကဋ္ဌ Ed Rice ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။